Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ American ပြည်ထောင်စု Washington DC မြို့တော်ကနေ2014ခုနှစ်ဇူလိုင်လ5ရက်စနေနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းတိုမီတာ7925တို့ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာတော်ရရှိများရှင်လန်းချမ်းမြေကြပါစီခင်ဗျာဒီညနေခင်းအစီအစဉ်မှုအဖြစ်ကျွန်တော်အောင်ကတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်ပြူထွေးပါဣသရေလကလက်တော့ပြန်မှုလို့တန်တရာရှိနေတဲ့ဒီပါလက်စတိုင်းလူငယ်ရဲ့စာဗနာအပြီးမှာတော့ပါလက်စတိုင်းဆန္ဒပြသူတွေနဲ့ဣသရေလတွေကြားမှာထိတ်တဲရေဆိုင်မှုတွေပို့ပြီးတော့ပြန့်နှံ့ဖြစ်ပွားနေပါတယ်တခါအီရတ်ဝန်ကြီးချုပ်နိုရီအယ်မလီခီကတော့သူ့ကိုနှုတ်ထွက်ခိုင်းနေတဲ့ဖိအားတွေကြားကပဲတတိယအကြိမ်သမ္မတအဖြစ်နဲ့ရှင်ပြန်ရွေးခေါ်မယ်လို့ဆိုပါတယ်။နောက်အာဖဂန်နစ္စတန်နိုင်ငံမှာတော့လောင်စာစီကားတွေရာနဲ့ချီမိရှို့တိုက်ခိုက်ခံခဲ့ရပါတယ်။ဒီလိုမျိုးနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့အတူပြောပြပါမယ်ရှင်
။ကောင်းပါပြီမက်ခင်ပြတွေ့။ဒီညနေခင်းနားဆင်ရမယ့်သတင်းတူတွေထဲမှာဆိုရင်တော့
ဒီနေ့အခြေအနေကတော့အခုချိန်ကတော့လောလောဆယ်တော့ကျင်းတက်နေတာပဲ။ဟိုကားသူးချိန်ကျင်းနေတာတော့ကျွန်တော်စစ်တပ်ခြားတာမတွေ့ရဘူး။မတွေ့ရဘူး။ Civil Force ဆိုတော့ပထမဆုံးတော့ရဲတပ်ဖွဲ့ဝင်လာမှာပဲ။ရဲတပ်ဖွဲ့အနေနဲ့မနိုင်တဲ့နေရာမျိုးကြောင့်တက်ကပ်ပါမယ်။
ဒါကတော့မန္တလေးမြို့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးမန္တလေးမြို့ကတူကပြောဆိုသွားတာပါ။နောက်မနေ့ကပြုလုပ်ခဲ့တဲ့မန္တလေးကဇာပနာအကြောင်းအပြင်နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုလည်းတင်ဆက်ပေးမှာပါ။အခုအရင်ဆုံးတော့ဇူလိုင်လ5ရက်စနေနေ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ပြူထွေးနဲ့ကိုကျော်ကျော်သိန်းတို့ကကြေညာပေးပါမယ်ခင်ဗျာ။
ဣသရေလကလက်တော့ပြန်မှုလို့တန်တရာဖြစ်နေတဲ့ဒီအသက်ခံရတဲ့ပါလက်စတိုင်းလူငယ်တဦးရဲ့စာပနာအခမ်းအနားအပြီးမှာတော့ပါလက်စတိုင်းဆန္ဒပြသူတွေနဲ့ဣသရေလတွေအကြားမှာထိတ်တဲရင်ဆိုင်မှုတွေဟာအရှေ့ဂျေရုဆလင်နဲ့တခြားမြို့တွေအထိပါပြန့်နှံ့ပြီးတော့ဒီကနေ့ဆက်လက်ဖြစ်ပွားနေပါတယ်။ဒေါသထွက်နေကြတဲ့ဆန္ဒပြပွဲတွေလေးရမြောက်နေဖြစ်တဲ့ဒီကနေ့မှာပါလက်စတိုင်းဆန္ဒပြသူတွေကဣသရေလတွေကိုကြောက်တုံးကြောက်ခဲတွေနဲ့ပစ်ပေါက်ခဲ့ကြပြီးတော့ရဲတွေဘက်ကဒီမျက်ရည်ယိုဘုံတွေမူးပြီးတော့တွေ့ဝေစေနိုင်တဲ့လက်ပစ်ဘုံတွေကိုသုံးပြီးတော့တိုက်ခိုက်ခဲ့တာပါ။ပါလက်စတိုင်းလူငယ်မိုဟာမက်အဘူခူဒဲရဲ့ဇာပနာနောက်ပိုင်းဆန္ဒပြပွဲတွေဆက်ပြီးတော့ဖြစ်လာနိုင်တာကိုကြိုတွက်ပြီးဣသရေလတွေကလုံခြုံရေးကိုတွန်းမြစ်ချထားခဲ့တာပါခူဒဲရဲ့အလောင်းကိုတော့မနေ့ကဒီအာရဗ်တွေနူထန်ယာရှူယာဖက်ရက်ကွက်မှာသူ့ရဲ့မိသားစုတွေနဲ့မိတ်ဆွေတွေကအမြင်မြုပ်တကြွခဲ့တာပါသူ့ရဲ့အလောင်းကိုတော့ပြီးခဲ့တဲ့ပုံထုံးတွေကဘယ်သူဘယ်ဝါမသိရတဲ့လူတွေကသူ့ကိုကားပေါ်ကိုအတင်းဆွဲခေါ်သွားခဲ့ပြီးတဲ့နောက်တနအိလောက်အကြာမှာဂျေရုဆလင်မြို့တောအုပ်တစ်ခုထဲမှာရှာတွေ့ခဲ့တာပါလူရုပ်ကိုပြန်ပြီးတော့မမှတ်မိနိုင်လောက်အောင်ခန္ဓာကိုယ်မိလောင်ပျက်စီးနေခဲ့တယ်လို့သေဆုံးသူရဲ့ဖခင်ကပြောပါရယ်။ပြီးခဲ့တဲ့သတင်းဘက်ကဣသရေလစစ်ကြောတပ်တော်ဦးအသက်ခံရတဲ့ကိစ္စနဲ့ဆက်ဆက်ပြီးတော့အခုပါလက်စတိုင်းလူငယ်လက်တော့ပြန်တပ်ဖြတ်ခံရတာလားဒီအမှုနှမှုဆက်ဆက်မှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေတယ်လို့ဣသရေလအနာဘိုင်တွေကပြောပါရယ်ရှင်
။အီရတ်ဝန်ကြီးချုပ်နူရီအယ်မာလီကီဟာသူနှုတ်ထွက်ပေးဖို့ဖိအားပေးတာတွေတိုးလာနေတဲ့ကြားကပဲတတိယသက်တမ်းတွေဆက်ပြီးလှုပ်ရှားသွားမယ်လို့အခိုက်အမာပြောလိုက်ပါရယ်။ဝင်ကြီးချုပ်ရာထူးအတွက်ကိုယ်စားလှယ်လောင်းနေရာကိုကျွန်တော်ဘယ်တော့မှဆွန့်လွတ်မှာမဟုတ်ပါဘူးလို့ပြောထားတဲ့ထုတ်ပြန်ချက်ကိုနိုင်ငံပိုင်ရုပ်မြင်သံကြားကနေတောက်ကြတိမှာသတင်းကြေညာသူတူကဖတ်ပြသွားခဲ့ပါတယ်။နိုင်ငံတော်ကနေရာများပြားကိုသိမ်းယူထားတဲ့အစ္စလာမစ်စစ်သွေးကြွတွေကိုနှိမ်နင်းနိုင်တဲ့အထိဝင်ကြီးချုပ်အဖြစ်ဆက်လုပ်သွားမယ်လို့ပြောပါတယ်။မစ္စတာမလီကီရဲ့မဟာမိတ်ရှီယက်ပါတီတွေဟာအီပီလာကကျင်းပခဲ့တဲ့လွှတ်တော်ယူကောက်ပွဲတွေမှာအနိုင်ရခဲ့ပါတယ်။အဲ့ဒီအချိန်တုန်းကတော့ဝင်ကြီးချုပ်တတိယသက်တမ်းအတွက်သူအနိုင်ရဖို့အလားအလာကောင်းခဲ့တာပါ။ဒါပေမဲ့လည်းအဲ့ဒီနောက်ပိုင်းကဆက်လို့ Sunni Islamic စစ်သွေးကြွတွေကနိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသအများပြားကိုသိမ်းပိုက်ခဲ့တဲ့အတွက်တိုင်းပြည်ဟာအကျက်တဲချင်းနေဆိုက်ခဲ့ရပါတယ်။ဒီတနေ့ဘက်အစောပိုင်းမှာ Iraq လွှတ်တော်အစည်းအဝေးလုပ်ခဲ့ပြီးမဲ့လူမျိုးရေးနဲ့ဘာသာရေးအရအကွက်ကွက်အပြပြဖြစ်နေတဲ့နိုင်ငံကိုညှဉ်းညွတ်အောင်လုပ်နိုင်မဲ့ဝန်ကြီးချုပ်တူကိုရွေးချယ်ဖို့သဘောတူညီချက်မရခဲ့ကြပါဘူး
။အီရတ်နိုင်ငံမှာအစ္စလာမ်အစွန်းရောက်ဖွဲ့တွေထိန်းချုပ်ထားတဲ့နေမီထဲမှာပိတ်မိနေတဲ့အိန္ဒိယနိုင်ငံကသူနာပြုတ်အယောက်40ကျော်ဟာအထူးစီစဉ်ထားတဲ့လေယာဉ်နဲ့အိန္ဒိယကိုဒီကနေ့ပြန်ခဲ့ကြပါတယ်။အစ္စလာမ်အစွန်းရောက်ဖွဲ့ ISIL သိမ်းယူထားတဲ့တိကရမြို့မှာအိန္ဒိယသူနာပြုတ်46ယောက်တပတ်ကျော်ကြာပိတ်မိနေခဲ့တာပါ။တိကရမြို့ကနေနယ်စပ်ကိုဖျက်ပြီးအီရတ်ရဲ့အကြီးဆုံးကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသခတ်လူမျိုးတွေရဲ့အာဘီမျိုးကိုတီတူနာပြုတ်ရီမနေ့ကနှောင်းပိုင်မှာပဲရောက်လာခဲ့တာပါမိုဘိုင်းမျိုးမှာစီဖြည့်ဖို့လေရင်ခဏရက်နာပြီးတာနဲ့သူတို့အိမ်တွေရှိရာကိုချီမျိုးကိုပြန်ပို့ပေးခဲ့တာဖြစ်ပါတယ်နောက်ထပ်အိန္ဒိယနိုင်ငံသား86ယောက်ဟာလည်းဒီမျိုးကနေပြီးတော့အိမ်ပြန်ရောက်လာခဲ့ကြတယ်လို့အိန္ဒိယနိုင်ငံသားရေးဌာနပြောခွင့်ရစာရီအဘာရူတင်ကပြောပါတယ်အခုအိမ်ပြန်လာကြတဲ့တူနာပြုတ်ရီဟာတိကရမျိုးမှာအစွန်းရောက်တွေရဲ့ထိန်းသိမ်းတာကိုခံခဲ့ရတာလားဒါမှမဟုတ်တိုက်ခိုက်မှုတွေကြောင့်သူတို့ဘာသာပဲပိတ်မိနေခဲ့တာလားဆိုတာကတော့တိတိကျကျမသိရပါဘူးသူတို့တွေအဲ့ဒီဒေသကနေဘယ်လိုပြန်လဲလွတ်မြောက်လာခဲ့တယ်ဆိုတာကိုအိန္ဒိယနိုင်ငံသားရေးဌာနကအသေးစိတ်ပြောဆိုခြင်းမရှိပါဘူးလူငယ်တဲ့သတင်းနှစ်ပတ်လောက်ကတော့အိန္ဒိယဆောက်လုပ်ရေးဝန်ထမ်း39ယောက်ကိုစစ်သွေးကြွတွေကဖမ်းဆီးပြန်ပြီးဆွဲခဲ့ပြီးတော့သူတို့တွေအခုဘေးကင်းလုံခြုံစွာရှိနေပါတယ်လို့အိန္ဒိယနိုင်ငံသားရေးဌာနကပြောပါရယ်။ဤရက်နိုင်ငံအထွတ်မှာအလုပ်လုပ်ကင်နေကြတဲ့အိန္ဒိယနိုင်ငံသား1000လောက်ရှိနေတာဖြစ်ပါရယ်ရှင်
။ဤဂျစ်နိုင်ငံကမွတ်စလင်ညီအစ်ကိုရောမြောက်ဖက်ခေါင်းဆောင်မိုဟာမက်ဘာဒီနဲ့အစ္စလာမ်ဝါဒီ26ယောက်ကိုဤဂျစ်တရားဝန်တစ်ခုကနေဒီကနေ့ပဲထောင်ဒဏ်တစ်သက်တစ်ကျွန်းချမှတ်လိုက်ပါရယ်။ လူတွေတည်တဲ့အထိဖြစ်ခဲ့ရတဲ့ဆန္ဒပြပွဲတွေမှာပါဝင်ပတ်သက်မှုနဲ့ပြည်တံချခံထားပြီးဖြစ်တဲ့ Mr. Barde ဟာပြည်ကြက်နှစ်ကသမရဟောင်းမိုဟာမက်မော်စီကိုစစ်တပ်ကအာဏာသိမ်းပြီးယာလူကနေဖယ်ရှားခံခဲ့ရပြီးတဲ့နောက်အစ္စလာမ်တိုက်ခန့်တွေပေါ်ဆူရရဲ့နေနည်းမှုတွေတွင်တီးခြားဖြစ်ရပ်တွေနဲ့ဆက်ဆက်ပြီးတော့တည်တံချခံထားရသူပါမွတ်စလင်ညီကိုရိုမျိုးဖွဲ့ကိုထောက်ခံသူ၁၀ယောက်ကိုလည်းတရားရုံးကတည်တံချမှတ်ခဲ့ပါတယ်ဒီလူတွေဟာပြီးခဲ့တဲ့ဇူလိုင်လကဆန္ဒပြပွဲတွေအတွင်းလူသတ်မှုအကြမ်းဖက်မှုတွေမှာပါဝင်ခဲ့တယ်လို့အမိန့်ချမှတ်ခဲ့တဲ့တရားသူကြီးဟက်ဆန်ဖာရစ်ကဒီကနေ့ပဲပြောပါတယ်သမရဟောင်းမော်စီအပါအဝင်အဖွဲ့ခေါင်းဆောင်တွေအများပြားဖမ်းဆီးထိန်းသိမ်းခံထားရတဲ့မွတ်စလင်ညီကိုရိုမျိုးအဖွဲ့ကိုဆိုရကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားပါတယ်ခင်ဗျာ
ဗီအိုအမေရိကန်တာညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 kHz 10953ညလိုင်းနိုမီတာ19 kHz 15555လိုက်နိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါရခင်ဗျာ
UAS နေနေညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ယူကရိန်းနိုင်ငံအရှေ့ပိုင်းကဆလိုဗီးနီးယားမြို့ကိုစစ်တပ်ကတောက်ကြနေမှာပြန်ထိန်းချုပ်လိုက်ပြီးဆိုတဲ့သတင်းတွေထွက်ခွဲပြီးတဲ့နောက်နိုင်ငံတော်အလံကိုမြို့ပေါ်မှာလွှင့်ထူဖို့သမ္မတပေထရိုပိုလိုရှန်ကိုကစစ်တပ်ကိုအမိန့်ပေးလိုက်ပါတယ်။ရုရှားလိုလာတဲ့တီးခြားခွဲထွက်ရေးဝါရီတွေအခိုင်အမာတက်ဆွဲထားတဲ့မြို့မှာတိုက်ပွဲတွေအပြင်းထန်ဖြစ်ပြီးတပုံတွေမြို့ကနေထွက်ပြေးသွားခဲ့ပြီးတဲ့နောက်အစိုးရကထိန်းချုပ်လိုက်ပြီးလို့သမ္မတရုံးအင်တာနက်စာမျက်နှာမှာဒီကနေ့ဖော်ပြထားတာပါ။ဒီသတင်းတွေကတော့အခုချိန်ထိအတိမဖြစ်သေးပါဘူး။ဒီတော်တွင်မှာပဲဒီနေ့မှာအစိုးရဒီဆွေးနွေးပွဲအစ်စ်တွေလုပ်ဖို့မစ္စတာပိုရိုရှန်ကိုကပန်ကြားထားတဲ့အပေါ်ရုရှားဒါမှမဟုတ်ခွဲထွက်ရေးဝါဒီခေါင်းဆောင်တွေစီကဘယ်လိုအကြောင်းပြန်ချက်မှထွက်မလာသေးပါဘူး။ဥရောပသမဂ္ဂ EU ရဲ့နိုင်ငံခြားရေးမူဝါဒအကြီးအကဲ Catherine Ashton နဲ့တယ်လီဖုန်းကနေတဆင့်ဆက်သွယ်ပြောဆိုချိန်အတွင်းဆွေးနွေးပွဲအတွက်အချိန်နဲ့နေရာကိုသူအဆိုပြုခဲ့တယ်လို့ယူကရိန်းသမ္မတကပြောပါတယ်။တစ်ဖက်ကအကြောင်းပြန်တာကိုသူစောင့်နေတယ်လို့လည်းဆိုပါရယ်ရုရှားနိုင်ငံရဲ့ယူကရိန်းအရှေ့ပိုင်းကရုရှားလိုလာတဲ့ဒီလက်နက်ကင်တွေကပြပခတွေအရှိန်ရော့စေဖို့မလုပ်ဆောင်ဘူးဆိုရင်ရုရှားအပေါ်နောက်ထပ်တန်ခတ်အရေးယူမှုတွေချမှတ်မယ်လို့အမေရိကန်နဲ့ EU ကချိန်ချောက်ထားတာပါတစ်ဖက်သက်အပြစ်ခက်ရစဲထားတာကိုဒီသတင်းပတ်အစောပိုင်းမှာပဲယူကရိန်းဆိုရကအဆုံးသတ်ခဲ့ပြီးတဲ့နောက်တိုက်ပွဲတွေပြန်ဖြစ်ခဲ့ပါရယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ပြင်ပမှာရပ်ထားတဲ့လုံစာစီကားတွေယာနဲ့ချီးပြီးတော့မီးရှို့တိုက်ခတ်ခံခဲ့ရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီလုံစာစီကားတွေကိုသူတို့ဘက်ကမီးရှို့တိုက်ခတ်တယ်လို့တာလီဘန်တွေကပြောပါတယ်။ထိခိုက်ပျက်စီးမှုတွေရှိမရှိဆိုတာကိုတော့ရဲတပ်ဖွဲ့ကမပြောသေးပါဘူး။တာလီဘန်တွေဟာအာဖဂန်နစ္စတန်မှာရှိတဲ့နေတိုးမဟာမိတ်တပ်ဖွဲ့တွေကိုရိခါအထောက်ပံ့ပို့တဲ့ရင်တွေကိုပုံမှန်အဖြစ်တိုက်ခတ်လို့ရှိတတ်ပေမဲ့အခုလုံစာစီကားတွေဟာနေတိုးအဖွဲ့စီကိုပို့မဲ့ကားတွေလားဆိုတာကလည်းသေချာမသိရသေးပါဘူး။ဒီနေ့ကမှနောက်ဆုံးထားပြီးအာဖဂန်နစ္စတန်နိုင်ငံတဲကနေနေတိုးမဟာမိတ်တပ်ဖွဲ့တွေအပြီးအပိုင်ဆုတ်ခွာမှုရှိနေချိန်မှာပဲတာလီဘန်တွေရဲ့တိုက်ခိုက်မှုတွေကအရှိန်မြင့်လာနေတာပါ။အာဖဂန်အစိုးရတစ်ကအမေရိကန်နဲ့လူညုံရေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးမယ်ဆိုရင်တော့နှစ်ကုန်ပြီးနောက်ပိုင်းမှာလည်းအမေရိကန်တပ်ဖွဲ့ဝင်အင်အား1000လောက်အာဖဂန်နစ္စတန်နိုင်ငံမှာဆက်ပြီးတော့ရှိနေပါဦးမယ်။
အင်ဒိုနီးရှားနိုင်ငံမှာသမ္မတရွေးကောက်ပွဲတွေကျင်းပဖို့သတင်းတစ်ပတ်တောင်မလိုတော့တဲ့အချိန်မှာရှင်ပြန်ရွေးကောက်ခံမဲ့သူတွေအပေါ်လူလူထောက်ခံမှုဟာရေပြာအဖြစ်တော့သိမကွာလာတော့တာကိုတွေ့ရပါဗျ။အရင်တုန်းကတစ်ပြေးနေခဲ့တဲ့ဂျကာတာအုပ်ချုပ်ရေးမှူးဂျိုဂိုဝီဒိုဒိုဟာသူအသာရထားတဲ့ထောက်ခံမှုအားလုံးကိုလက်လွတ်လိုက်ရတဲ့ပုံရှိနေပါဗျ။ဘယ်သူကိုမဲပေးမယ်ဆိုတာမဆုံးဖြတ်ရသေးတဲ့တန်ပေါင်းများစွာသောမဲဆန္ဒရှင်တွေဟာကြီးတက်ဗိုလ်ချုပ်ကြီးဟောင်းပရာဘိုဝိုစီဘီယန်2အပေါ်ထောက်ခံထားကြပါတယ်။ဗိုလ်ချုပ်ကြီးဟောင်းစီဘီယန်2ဟာ1998ခုနှစ်တုန်းကဒီမိုကရေစီလိုလာတဲ့လှုပ်ရှားသူတွေကိုဖမ်းဆီးခဲ့တယ်။နောက်လူအသေးပြောက်ထိရှိခဲ့တဲ့ရုံးရင်းဆန်ခတ်မှုတွေဖြစ်အောင်လှုံ့ဆော်ခဲ့တယ်ဆိုပြီးတော့ဆွဆွဲခံထားရသူပါ။သူ့ရဲ့အတိုက်ခံတွေကမဟုတ်မမှန်လှုပ်ကြံဖန်တီးပြီးတိုက်ခိုက်တာကြောင့်သူ့အပေါ်ထောက်ခံသူအရေအတွက်တိတိတတ်တာရော့ကျသွားခဲ့တာဖြစ်တယ်လို့ဂျိုကိုဝီလိုလည်းတီးကြတဲ့မစ္စတာဝီဒိုတို့က AB သတင်းဌာနနဲ့တရားတွေ့ဆုံမေးမြန်းခန်းတစ်ခုအတွင်းမှာပြောဆိုခဲ့ပါတယ်။နောက်ဆုံးကောက်ယူခဲ့တဲ့လူထုသဘောထားစစ်တမ်းတွေအရဇူလိုင်လ9ရက်မှာကျင်းပမယ့်ရွေးကောက်ပွဲမတိုင်ခင်သတင်းနှစ်ပတ်အလိုမှာဆူဘီယန်တို့အပေါ်ထောက်ခံသူတိုးလာတာတွေ့ခဲ့ရတာပါ။အင်ဒိုနီးရှားနိုင်ငံရဲ့သမ္မတတဲ့ရွေးကောက်ပွဲမှာမဲဆန္ဒရှင်တန်ပေါင်း190နီးပါးမဲပေးမယ်လို့ခန့်မှန်းထားပါတယ်ရှင်။
ဘရာဇီးလ်နိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲရဲ့ quarter final ပွဲစဉ်တွေကိုဒီကနေ့ဆက်ပြီးရှင်ပြိုင်ကစားကြဖို့ရှိတာမှာမြန်မာစံတော်ချိန်စနေနေ့ည10:00နာရီခွဲမှာအာဂျင်တီးနားနဲ့ဘယ်လ်ဂျီယံတနင်္ဂနွေနေ့မနက်2:00နာရီခွဲအချိန်မှာနယ်သာလန်နဲ့ကော့စတာရီကာအတွင်းတို့ကစားကြမှာဖြစ်ပါတယ်။အာဂျင်တီးနားနဲ့ဘယ်လ်ဂျီယံနှစ်သင်းစလုံးဟာအုပ်စုပွဲစဉ်တွေမှာရော16သင်းရှုံးထွက်ပွဲတွေမှာပါ၄ပွဲစလုံးအနိုင်ရထားတဲ့အသင်းတွေပါ။သူတို့နှစ်သင်းအရင်တုန်းက၄ပွဲတွေ့ခဲ့ဘူးတာမှာအာဂျင်တီးနားက3ပွဲနိုင်ပြီးဘယ်လ်ဂျီယံက2ပွဲအနိုင်ရထားမှုပါတယ်။အခုပွဲကတော့အကျိတ်နဲ့ဖြစ်ဖို့ရှိပြီးအချိန်ပိုအထိကစားရပွဲရှိတယ်လို့ခန့်မှန်းထားပါတယ်။အုပ်စုအဆင့်တုန်းက Group of Death လို့ခေါ်တဲ့အုပ်စုမှာကြာခဲ့တဲ့ Costa Rica အသင်းဟာ Quarter Final အဆင့်အထိတက်လာမယ်လို့ခန့်မှန်းထားတဲ့အသင်းတွေထဲမှာမပါခဲ့ပေမဲ့အုပ်စုဘူအဆင့်နဲ့တက်လာတာပါ။ Netherlands အသင်းကတော့ပိုဆွဲနိုင်တယ်လို့ခန့်မှန်းထားတဲ့ထိပ်တန်းအသင်းတွေထဲမှာပါတယ်လို့အုပ်စုပွဲတွေနဲ့16သင်းရှုံးထွက်ပွဲမှာခြေစွမ်းပြပြီးတော့အနိုင်ရထားတဲ့အသင်းဖြစ်ပါတယ်။အခုပွဲမှာလည်း Netherlands အသင်းမဲ့နိုင်ရမယ်လို့အများကခန့်မှန်းကြပါတယ်။ တောက်ကြနေကကစားခဲ့တဲ့ quarter final ပွဲစဉ်တွေမှာတော့ဂျာမနီကပြင်သစ်ကိုတကူကူမရှိအင်ရှင်ဘရာဇီးလ်ကကိုလွန်ဘီယာအသင်းကို2ဂိုးတကူနဲ့အတိအသင့်အနိုင်ရပြီး semi final တက်သွားကြပါပြီ။ဇူလန်လ10ရက်နေ့ကမဲ့ semi final ပထမပွဲမှာဂျာမနီနဲ့အင်ရှင်ဘရာဇီးလ်အသင်းတို့ရှင်ပြိုင်မှာဖြစ်ပြီးဇူလန်လ9ရက်ဗိုလ်ထုနေ့ပွဲမှာတော့အာဂျင်တီးနားနဲ့ဘယ်လ်ဂျီယံပွဲနိုင်တဲ့အသင်းနဲ့ Netherlands နဲ့ Costa Rica ပွဲနိုင်တဲ့အသင်းတို့ရှင်ပြိုင်ကစားကြမှာဖြစ်ပါတယ်။
မနေ့ကကြာရောက်တဲ့238ချိန်မြောက်အမေရိကန်လွတ်လပ်ရေးနေ့ဒီနယူးယောက်မြို့မှာနှစ်ဆင်ကျင်းပတဲ့ Hot Dog ပေါင်မှုအစားပြိုင်ပွဲမှာတော့ Joey George Chestnut ကအချိန်တိုအတွင်းမှာ Hot Dog အများဆုံးစားနိုင်သူစုခူသွားပါတယ်။ဒါဟာသူ့အတွက်ရှစ်ချိန်မြောက်ရတဲ့ဆုလည်းဖြစ်ပါတယ်ရှင်။ Direct from Washington The Voice of
America VOA ဇူလိုင်လ9ရက်စနေနေ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဘီထွင်းနဲ့ဦးကျော်ကျော်သိန်းတို့ကကြေညာပေးခဲ့တာပါခင်ဗျာ။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပြီမို့ပထမဆုံးမန္တလေးမြို့နောက်ဆုံးအခြေအနေအကြောင်းကိုအရင်ဆုံးတင်ဆက်ပေးပါမယ်။မန္တလေးမြို့မှာဒီရက်ပိုင်းတွင်ဖြစ်ပွားနေတဲ့ဘာသာရေးဆန်တဲ့စုပူကြမ်းဖက်မှုတွေကြောင့်မန္တလေးတိုင်းအတွင်းကပသိမ်ကြီးမြို့နယ်ကိုပြည်မှုဆိုင်ရာကျင့်သုံးဥပဒေပုံမှန်144သတ်မှတ်ချိန်အတွင်းညမထွက်ရအမိန့်ကိုတိုးချဲ့ထုတ်ပြန်လိုက်တာကြောင့်စုပူကြမ်းဖက်မှုတွေတိုးလာမန္တလေးတိုင်းအတွင်းကမြို့နယ်ပေါင်း9မြို့နယ်ရှိသွားပြီဖြစ်ပါတယ်။မန္တလေးမြို့ကနောက်ဆုံးအခြေအနေတွေနဲ့အပြည့်အစုံဖန်ဆီးထိန်းသိမ်းမှုအခြေအနေတွေကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။မန္တလေးမြို့မှာဒီလတရနေ့ကစပြီးတော့ဖြစ်ပွားတဲ့ဘာသာရေးအသွင်ဆောင်တဲ့အကြမ်းဖက်စူပူမှုတွေကိုထိန်းသိမ်းဖို့အတွက်မန္တလေးစီပင်သားရနေနေမင်းအတွင်းကမြို့နယ်တွေဖြစ်ကြတဲ့အောင်မြေသာဇံ၊ချမ်းရည်သာဇံ၊မဟာအောင်မြေချမ်းမြသာစီပြည်ကြီးတခုနဲ့အမရပူရမြို့နယ်တို့ကိုဇွန်လ3ရက်နေ့ကတတ်မှတ်ချက်အတွင်းညမထွက်ရအမိန့်ပုံမှန်144ထုတ်ပြန်ခဲ့တာပါဒီလိုထုတ်ပြန်ကန့်သက်ပြီးတော့မနေ့ဇွန်လ4ရက်နေ့မှာတော့စူပူမှုတွေထပ်ပြီးတော့ဖြစ်ခဲ့တာမို့မန္တလေးတိုင်းဒီပသိမ်ကြီးမြို့နယ်ကလည်းပုံမှန်144ကြီးညာခဲ့ရတာဖြစ်ပါတယ်မနေ့ကစူပူမှုတွေကတော့ညပိုင်းလောက်မှငြိမ်သက်သွားခဲ့ပြီးတော့အခုဒီကျမတို့ဆက်သွယ်တဲ့အချိန်မှာလည်းအခြေအနေကတည်တည်ငြိမ်ငြိမ်ရှိနေပါတယ်လို့မန္တလေးတိုင်းရဲဌာနချုပ်တာဝန်ကျအရာရှိတဦးကကျမတို့အခုလိုပြောပါတယ
်ဟုတ်ကဲ့
ဒီကနေ့မန္တလေးအခြေအနေလေးသိချင်လို့ပ
ါမန္တလေးအခြေအနေအေးဆေးပါခင်ဗျာ
ဖမ်းဆီးနေမြန်ထက်ရှိသေးပါလားရှင
်မရှိပါဘူးခင်
ဗျာနောက်ထပ်စူပူမှုဖြစ်ရင်တော့ဒီရဲအနေနဲ့ပြစ်တော့မယ်ဘာညာလဲရေးထားပါတယ်ဆရာအဲ့ဒါမျိုးမြန်သတင်းထုတ်ထားရှိပါလားရှင်အ
ဲ့ဒါတော့မရှိပါဘူ
းဒါတော့ဒီမန္တလေးတိုင်းရဲဌာနချုပ်ကတာဝန်ကျရဲအရာရှိတဦးလိုတိုရှင်းဖြေသွားတာဖြစ်ပါတယ်ရှင်။နောက်ပြီးတော့ဒီအခုလက်ရှိမန္တလေးမြို့တွင်အခြေအနေတွေကိုတော့မြို့ကန်ရှိနေကြီးဦးသိန်းတန်းဦးကလည်းအခုလိုပြောပြပါဗျ
။ဟုတ်ပါတယ်ဗျာ။ဒီကနေ့အခြေအနေကတော့အခုချိန်ကရောရောဆယ်တော့ငြိမ်သက်နေတာပဲ။ကွာကပြူးချိန်ကျွေးနေတာတော့ကျွန်တော်တို့စစ်တပ်ချတာလည်းမတွေ့ရအောင်။မတွေ့ရအောင်နော်။ Civil Force ဆိုတော့ပထမဆုံးတော့ရဲတပ်ဖွဲ့ဝင်လာမှာပဲ။ရဲတပ်ဖွဲ့အနေနဲ့မနိုင်တဲ့နေရာမျိုးကြပါတက်ကပါမယ်လို့ထင်တယ်။ရောင်းဝယ်သွားလာတော့၈နာရီလောက်ဆိုရင်တော့၆သွားတယ်။၆သွားတယ်အခုနောက်ပြီးတော့ရောင်းဝယ်ရတော့ဟိုအများစုကမန္တလေးကဈေးမြုပ်ဖြစ်တဲ့အခါကျတော့တကယ်လို့လို့ရတာ7နိုင်နောက်ပိုင်းပေါ့နော်ဒီကုန်စည်တန်းတွေဟိုကရောက်လာကုန်စည်တွေရောက်လာတာပန်းတွေရောက်တာဆိုတော့အဲ့အဲ့ဒီအရာတွေမရှိတော့ရောင်းဝယ်ရကြက်ကြသွားတာပေါ့နော်နောက်တစ်ခါညမြို့ဆိုတော့ဒီဘလုံးဝဲကြည့်ကြတာလည်းအခုကဟိုကအပြင်ကထွက်ကြည့်ကြတယ်တပိုက်ဆိုင်ကြီးမှာထိုင်ကြည့်ကြတယ်အခုထွက်လို့မရတော့ရောင်းဝယ်တွေကတော့ကြာဆင်းတယ်လို့ပြောမှာပဲ
နောက်ဒီမန္တလေးအကျန်းဖက်စူပူမှုတွေအတွင်းမှာလူ2ဦးသေဆုံးဒဏ်ရာရသူ14ဦးနဲ့ဖမ်းဆီးထားသူ4ဦးရှိတဲ့အကြောင်းအစိုးရကသတင်းထုတ်ပြန်ပါတယ်။နောက်ဘယ်သူဘဝတွေကိုဖမ်းဆီးထားတယ်ဆိုတာကိုတော့မပြောသေးပါဘူး။ဒီမန္တလေးမွတ်စလင်အတိုင်းဝိုင်းကဒေါက်တာတန်းမြင့်ကတော့ဖမ်းဆီးခံရသူတွေအခြေအနေကိုအခုလိုပြောပြပါတယ
်။ဟုတ်ကဲ့အဖမ်းဆီးရတော့မနေ့ကဂျွန်ပလီကိုမနေ့က9နှစ်ကိုတက်ကလာတာပေါ့လေရဲမှုအကြောင်းတက်ကလာတယ်သူတို့မှတရင်ရလို့ရှာဖွေမယ်ဆိုပြီးရှာဖွေတယ်ရှာဖွေပြီးတော့အဲငါးဦးဖမ်းဆီးသွားတာပေါ့ကျွန်တော်အဲ့မှာရှိတဲ့အဲပထမနေ့ကဒီအဖြစ်ပြက်မှာဥဆောင်နေလို့ယူဆရတော့ဆရာများပေါ့သူတို့ကဒီကနေ့မှဟိုကြောက်အားလာနဲ့អော်ရဲအတန်ပြူတာပေါ့အလာဝက်ဘာဆိုတဲ့အတန်ပြူလို့ကြောက်ပြီးអော်ရဲအတန်ဥဆောင်ပြီးပြူတဲ့သူတွေနဲ့နောက်တော့3ဦးပေါ့နောက်တကညဆောင်တစ်ယောက်အလုံး5ဦးကိုခေါ်သွားတယ်စမီးစရာရှိတဲ့သူကြောင့်ခေါ်သွားမယ်ဆိုပြီးခေါ်သွားတယ်အဲ့ဒီဆို၅ခုပေါ့မနေ့ညနေပိုင်းလွတ်ပေးမယ်ဆိုပြီးကျွန်တော်တို့ဒီသူတို့နဲ့ပတ်သက်တဲ့အဲဂေါ်ဘကအဖွဲ့အစည်းနဲ့တာနဲ့လူတွေသွားပြီးအတောင်းဆိုခြင်းလွတ်ပေးမယ်လို့တော့ပြောတယ်အခုတတိတော့မလွတ်သေးဘူးခင်ဗျာ
ဟုတ်ကဲ့ဆရာဘဲကိုခေါ်သွားရလဲရှင်ဘယ်မှာဖမ်းထားတာပါလဲ
အဲပထမတော့သူတို့တိုင်းကိုခေါ်သွားတယ်ခင်ဗျာတက်ကဟာကျွန်တော်တို့တိုင်းကိုခေါ်သွားတယ်ခင်ဗျာ
တိုင်းဆိုတာတိုင်းရဲဌာနချုပ်လားဆရာ
ဟုတ်ပါတယ်ခင်ဗျတိုင်းရဲဌာနချုပ်ပါပါ
တိုင်းရဲဌာနချုပ်ကိုစစ်တပ်ကလာခေါ်ရလားရှင်ဆရာအဲ့လိုလားရှင
်လာခေါ်တော့တက်ကလာပြီးခေါ်တာခင်ဗျ
စစ်တပ်ကပေါ့နော်ဆရာ
ဟုတ်ပါတယ်ခင်ဗျ
လက်တလုံးချင်းနေမှာတော့ပုံမှန်144ထုတ်ပြန်ထားတာနဲ့အတူမန္တလေးမြို့မှာဈေးဆိုင်တွေပုံမှန်ပြန်ပြီးတော့မဖွင့်နိုင်ကြသေးတယ်လို့လူနည်းစုမွတ်စလင်အတိုင်းဝိုင်းကြမှာလဲမြို့ရင်းမှာစိတ်ချလက်ချညာအညံ့နေမနေနိုင်ကြသေးဘူးလို့ပြောကြပါတယ်။နောက်ဒေသခံတွေကြားမှာလဲစိုးရိမ်မှုတွေကရှိနေကြဆဲပါ။စီးပွားရေးလက်ပတ်မှုကတော့အတော်ကိုနှေးသွားတယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုအကျန်းဖက်စုပမှုတွေပြင်းကြီးရဲ့အတွက်ရှိရပြီးတော့မနေ့ပြန်မှာတော့ဩဇာကြီးတဲ့ဆရာတော်ကြီးတွေရဲ့ဩဝါဒခံယူပွဲကျင်းပဖို့ရှိတဲ့အကြောင်းလဲတက်ကြွသူကိုကျော်စိုးကအခုလိုပြောပြပါဗျ
။ဆရာတော်ကြီးတွေလည်းတက်ဆိုင်ရာတိုင်းဒေသအုပ်ချုပ်ရေးပိုင်းကဝန်ကြီးချုပ်တွေရောအားလုံးပေါ့ဗျဝန်ကြီးတွေအားလုံးကိုသူကဖိတ်ဆီကျင်တဲ့ခါကျတော့လမ်းညွန်တို့ကျွန်တော်တို့လိုက်လံဖိတ်ကြားပေးပါတယ်။မနေ့ပြန်မှာတက်နိုင်မယ်မတက်နိုင်ဘူးဆိုတော့ကျွန်တော်တို့မပြောနိုင်ပါဘူးတကယ်လို့တက်နိုင်မယ်ဆိုရင်တော့မန္တလေးမြို့အတွက်အကောင်းဆုံးအနေထားမှာဝိုင်းဝန်းဖြည့်ရှင်ရဲ့အကောင်းဆုံးအဖြစ်တစ်ခုရသွားနိုင်မယ်ညီညွတ်မှုပြနိုင်မယ်လို့ကျွန်တော်တို့ထင်ပါ
နှစ်ပေါင်းများစွာငိမ့်ချမ်းစွာအတူရှင်တွဲပြီးတော့နေထိုင်လာကြတဲ့ဒီမန္တလေးလူမှုအတိုင်းအဝိုင်းတွေကြားမှာအခုလိုအကျန်းဖက်စုပမှုတွေဖြစ်ခဲ့တဲ့အပေါ်မှာတော့ဒီအကျန်းဖက်မှုတွေကိုအာနာပိုင်ရဲ့ဂိုင်းတွဲဘုံအပေါ်မှာတော့ဒီဒေသခံတွေကြားမှာအမလို့အမရဖြစ်နေကြပါတယ်ကိုအောင်ကြီး
โอเคပါခင်ဗျာမန္တလေးမြို့ရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးမတ်တင်ကြီးထိုက်ကပြောပြပေးသွားတာပါဆက်လက်ပြီးတော့မန္တလေးမြို့အကြောင်းသတင်းဆောင်မတဲ့ပုဂ္ဂိုလ်ဆက်လက်တင်ဆက်ပေးပါမယ်မန္တလေးမြို့မှာလွန်ခဲ့တဲ့ရက်ပိုင်းတွင်စူပူကျန်းဖတ်မှုတွေကြောင့်တည်ဆုံခဲ့ရသူတွေရဲ့နာရေးကိုတောက်ကြနေကပြုလုပ်ခဲ့ရမှာဒုတ်တွေကန်ဆောင်ထားတဲ့လူအုပ်တချို့ဟာဇာပနလမ်းကြောင်းတစ်လျှောက်အကျန်းဖတ်လုပ်ရက်တွေကိုကျူးလွန်ခဲ့တယ်လို့မျက်မြင်သက်သူတွေကပြောပါတယ်ဒီလူအုပ်တွေဟာဘသူဘဝမှမသိအုပ်စုဖွဲ့ဒုတ်ဓာရီကန်အော်ဟဲ့ကျန်းဖက်ခဲ့ကြတယ်လို့မြို့ကန်တွေကပြောဆိုပါတယ်အကြောင်းစုံကိုတော့မတ်အင်ဂျင်နိုင်ကတင်ပြပေးမှာပါခင်ဗျာ
ဇူလိုင်1ရက်ညကတည်ဆုံခဲ့တဲ့ကိုထွန်းထွန်းရဲ့နာရီကိုပို့ဆောင်တဲ့ရင်းနှီးဟာမန္တလေးကျုံးကိုပတ်တဲ့အချိန်မှာအကျန်းဖက်မှုစတင်ခဲ့တာဖြစ်တယ်လို့မြို့ကန်သတင်းသမားတဦးဖြစ်တဲ့ကိုစန်းယူကျော်က VOE ကိုပြောပါတယ
်လူကကျွန်တော်ဒီဆိုင်ကိုအထောင်ကြီးရှိတယ်20-21ကြာကျန်းတဲ့ကျုံးပတ်ပြီးတော့တပတ်ပတ်တဲ့ခါကျတော့20-21ကြာလမ်း80မှာသူတို့ဟိုအဲ့နာမှာပြိပခံနေဖြစ်တယ်။သူတို့ကြားတာကတော့ခုနပြောတဲ့ဒီမှာအဲ့ဒါကိုအမှကြွားနေတဲ့ဒီနိုင်လေးကူတဲ့အနေမှာအခုခုနပြိုင်နာကကနေထရဆိုပြီးတော့ကျန်တဲ့တဲမှာဆိုင်နေတစီကိုအဖြစ်ခံရတယ်။အဲ့ဒါနဲ့ဆက်သွားတယ်ဆက်သွားတော့ခုနပြောတဲ့ကျွန်တော်ဒီမှာကျန်နေကျန်မှာကျွန်တော်တို့ဒီမှာသတ်တုတ်တန်းတော့သုံးမှုရှိတိုင်းမှာခုနပြောတဲ့ဒီဒီရုပ်ရည်မှာစပစ်လိုင်းရခုနပြီးတော့မြန်မာရဲ့တုံ့ပြန်ရှိတဲ့မှာခုနကလည်းအဲ့ဒီဘွားကိုစပစ်လိုင်းတုတ်တန်ပြီးတော့ဆက်ပြီးအဲ့ဒီစကူရီတွေမျိုးစုစူးစမ်းတယ်လို့အဲ့ဒီပြောတယ်ဗ
ျအကျန်းဖက်ဖို့စူးစမ်းတဲ့လူအုပ်တွေဟာဂျာနီကန်တုတ်တန်ကဘာသာပေါင်းစုံအတွက်သတ်မှတ်ထားတဲ့နေရာတွေတဲ့ကအစ္စလမ်ဘာသာဝင်တွေအတွက်သတ်မှတ်ထားတဲ့ဝင်းအတွင်းဇယက်ကိုမီးရှို့ခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ်ရာကနန်းရှိတဲ့အကျန်းဖက်လူအုပ်တွေဟာစိုက်ကယ်တွေစီးနင်းပြီးဒုတ်တွေကင်ဆောင်ထားကြတယ်လို့လဲဆိုပါရယ်ဒီလူအုပ်တွေရဲ့လှုပ်ရှားပုံကိုမြင်တွေ့ရတဲ့သူတဦးကလည်း VOA ကိုအခုလိုပြောပြပါရယ
်ဈားထဲမှာပြဿနာဖြစ်နေတာပါလဲဆိုတော့ဗမာကလာကိုရိုက်တာလည်းမဟုတ်ကလာကဗမာကိုရိုက်တာလည်းမဟုတ်ဘူးဘယ်ဟာမှန်းမသိတဲ့လူအုပ်ကဗမာရောကလာရောခရိယံရောတရုတ်ရောဘယ်သူမှမချမ်းလဲဂျုံတဲ့သူရိုက်သွားတာဂျုံတဲ့နေရာကိုဖျက်ဆီးသွားတာဆိုတော့ပုံစံမျိုးဖြစ်နေတယ်တစုတစည်းတဲ့ပုံစံလည်းပဲပုံစံတူတွေကြီးပဲနောက်ပြီးတော့ခုံကြီးတို့လွယ်တကူပြောလို့ရအောင်မလုပ်ထားလဲဆိုအားလုံးကရုံးတောက်ကြီးတွေပုံစံကြီးတွေပုံစံလေးညှက်ထားတယ်မတိကြတဲ့တရင်ရင်းမိတရားလာတဲ့ပုံစံဆိုအဲ့ဒီလူတွေအကုန်လုံးကစနစ်ကြလေ့ကျင့်ပြီးသားတဲ့အဖွဲ့စည်းတွေကနေပြီးတော့တိုက်ရိုက်လုပ်လိုက်တဲ့အင်အားစုကြီးတွေပြောတယ
်မန္တလေးမြို့ကအကြမ်းဖက်မှုတွေကိုစောင့်ကြည့်တရင်ယူနေတဲ့ကိုစန်းယူကျော်ကလည်းအမည်မသိလူအုပ်တွေဟာအကြမ်းဖက်မှုတွေကိုတမင်တကာဆောင်ရွက်နေတဲ့သဘောဖြစ်နေတယ်လို့ပြောပါတယ
်အဲ့လိုမျိုးကိုဖြစ်နိုင်မယ်လို့ခင်ဗျာတက်ဆိုင်ရာဒီရက်ဖွဲ့ရောပြုရှင်ဒီတက်ဆိုင်ရာဒီတိုင်းဒေသနိုင်ငံတိုင်းဒေသကြီးဆိုတော့ဖွဲ့ရောလေယူဆထားတယ်ကျွန်တော်တို့ဒီဒရင်သမားရဲ့အဖြစ်စင်မှာခင်ဗျာခဏလုံးမှာကျွန်တော်တို့အစာဆုံးနည်းရှိတဲ့အခါမှာကျွန်တော်တို့ကလည်းအဲ့လိုမျိုးခင်ဗျာဒီတိုင်းစာမန်ဖြူစစ်စင်မှာပဲနေခင်ဗျာတစုံတစ်ယောက်ဒါမှမဟုတ်အဖွဲ့စည်းအခုရခင်ဗျာလှုပ်ရှားမှုတွေပုံစံမှုတွေလို့ကျွန်တော်တို့လည်းခံစားရတယ်ပေါ့။ဘာလို့လဲဆိုတော့ခင်ဗျာလေဒီဖြစ်စဉ်တွေခင်ဗျာဟိုနောက်မှာဘာဖြစ်နေပြီ။ဒါရဲပေါ့။နောက်မှာဖြစ်နေတာဆိုတော့နေလူတွေကဒီလူလူတွေကြည့်ပဲဒီလူတွေကြည့်ပဲဖြစ်နေတယ်။တကယ်ကျတော့အလိုညာတွေမှာတကယ်ကျတော့မရှိဘူး။ရှိတော့တာမန်ခင်ဗျာလေဒီတိုင်းမြို့မှာခင်ဗျာမြန်မာနဲ့ပုံရက်ပါတာဆလင်းနဲ့ခင်ဗျာမုံကြီးတွေတာမို့ကဖြစ်တဲ့ကိစ္စမဟုတ်ပဲနေခင်ဗျာလေ။ချားတနေရတယ်ရောက်ကနေမှဒီမင်းလေးမှလာပြီးတော့တကူတကူဖြစ်အောင်လို့လှုပ်စော်တယ်လို့ကျွန်တော်လည်းယူဆတယ်
မန္တလေးမြို့က အကျန်းဖက်ကျူးလွန်သူတချို့ကိုတော့ဖမ်းဆီးမှုတွေရှိနေတယ်လို့ရဲဘက်ကအတည်ပြုပြောပါရယ်ကြာတာပလီနစ်ကမန္တလေးကျုံးပေးမှာတင်ကန်းကိုလက်နဲ့ပိုက်ကဒုံးစပင်နဲ့ဂျင်းမောင်းမီဝတ်ထားတဲ့သူတယောက်လမ်းလျှောက်နေတာကိုတွေ့လိုက်ရတဲ့သတင်းတော့တဦးရဲ့သတင်းပို့ချက်ကြောင့်မန္တလေးအမှတ်2ရဲစခန်းကနေအဲ့ဒီသူကိုဖမ်းဆီးခဲ့တယ်လို့အမှတ်4ရဲစခန်းကတာဝန်ရှိသူတဦးက VOE ကိုပြောပါဗျ။
အမှတ်2ကဖမ်းတော့အမှတ်4ကမဟုတ်ဘ
ူး။လူအုပ်တွေနဲ့အဲ့လိုသွားလာပြီးတော့ဒုတ်တွေကိုင်းလုပ်နေတဲ့လူတွေရောဟိုဖမ်းနာစီးတာမျိုးတွေရောရှိပြီလားရှင
်။ရှိပါအဲ့လိုမျိုးရှိတယ်။ကိမှုကျွန်းတဲ့လူတွေကဘုံဖမ်းတယ်လို့
။ဟုတ်ကဲ့ဘယ်ရဲစခန်းတွေကအဲ့လိုဖမ်းနာစီးတာတွေလုပ်ခဲ့လဲရှင
်။အဲ့ဒါတော့အမျိုးသားပိုင်းကြော်ပါမျိုးပါဟိုကတော့ဒီမင်းမျိုးကခံရစ်ခံမျိုးနဲ့ဘာသာခံရတဲ့မျိုးနဲ့ရှိတယ်လေဒီမျိုးနဲ့မှဆိုင်မလာဆိုင်တာမှာဟိုတော့သူ့ရဲ့လှုပ်ရှားမှုကတနည်းအားမဖြစ်လို့ပါပဲပထမကြီးကမှဖြစ်နေဖြစ်မှာဥပမာဟိုဆိုင်မတာတယ်မှာဖြစ်နေဖြစ်မှာဒါမျိုးလေးပေါ့ဟု
တ
်တရားတော့ဒီကြမှုလို့ပြောကျွန်တော်မျိုးနဲ့မှာတော့ဒီအဲလိုဖြစ်လာတဲ့မျိုးနဲ့ဖြစ်နေတာ
မင်းကလေးမှာအင်္ဂါနေ့ညကစတင်ခဲ့တဲ့အကျန်းဖက်လုပ်ရက်တွေကြောင့်လူနှစ်ဦးတိဆုံးခဲ့ပြီး14ဦးတန်ရာရခဲ့ပါတယ်။လောလောဆယ်မှာတော့မြို့နယ်6မြို့နယ်အပါအဝင်ပသိမ်ကြီးမြို့နယ်မှာပါညမထွက်ရအမိန့်ပုံမှန်144နဲ့လူ9ဦးထက်ပိုမစုရဆိုတဲ့အမိန့်ကိုအာဏာပိုင်တွေကထုတ်ပြန်ထားပါတယ်ရှင
်။မနက်ငယ်မြို့မှာလူမျိုးရေးနဲ့ဘာသာရေးခွဲခြားမှုဆန်တဲ့ရုံးဝင်းစံကတ်အဖြစ်အပျက်တွေငြိမ်သွားသလိုနဲ့တစ်ခါပြန်ပေါ်လာပါတယ်။မိခဲပြဖုံးဖြစ်နေတဲ့ဒီပြဿနာဟာကြီးမားတဲ့မိတော်ကြီးအဆင့်ထိဖြစ်လာပြီးတိုင်းပြည်လုံးအတွက်ရဒမအေးပွဲအခြေအနေထိရောက်လာနိုင်တယ်လို့များကျွန်တော်တို့သောတာရှင်တွေယူဆပါသလားအဲဒီလိုအခြေအနေထိရောက်မသွားအောင်ဟန်တားနိုင်မဲ့အခြေအနေကိုရှိပါသေးရဲ့လားဘယ်လိုများဟန်တားကြပါမလဲအခုလာမယ့်စနေညတိုက်ရိုက်လီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင် VO ရဲ့ဖုန်းနံပါတ် 1-239-382-999 လေး email လိပ်စာ burmese@voanews.com လို့စီစနေညပဲအမီဆက်သွယ်ရမယ့်ဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားပါဒီလိုက်မှာတရရဲ့ပါဝင်ပြီးမဆွေးနွေးနိုင်ဘူးဆိုရင်လည်းဆွေးနွေးချင်တာကိုအီးမေးလ်နဲ့ဖြစ်ဖြစ် MP3 အသံဖိုင်နဲ့ဖြစ်ဖြစ်လိုရင်းတူရှင်းရေးသားအသံသွင်းပြီးကြိုတင်ပေးပို့ထားနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
ဒါတော့ဒီကနေ့ညဘက်မှာထုတ်လင်းမဲ့ VOA ရဲ့တရက်လေးလိုင်းအစီအစဉ်မှာဆွေးနွေးမဲ့အကြောင်းအရာဖြစ်ပါတယ်ဒီအစီအစဉ်မှာပါဝင်ဆွေးနွေးဖို့ကိုလည်းထပ်မံဖိတ်ခေါ်အပ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းဆောင်မတစ်ခုကိုတင်ဆက်ပေးပါမယ်တောင်အာဖရိကနိုင်ငံမှာဒီမိုကရေစီစနစ်ပြောင်းသွားတာနှစ်ပေါင်း20ရှိခဲ့ပေမဲ့အသားအရောင်ခွဲခြားမှုဟာဆက်ရှိနေဆဲဖြစ်ပြီးအဲ့လိုခွဲခြားဆက်ဆံရမှုတွေကြောင့်ကလေးငယ်တွေဟာဆင်းရဲမှုကြောင့်ဖြစ်ကြတဲ့ဒုက္ခဒုက္ခတွေကိုရင်ဆိုင်ခံစားနေကြရပါတယ်တောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်မြို့ကနေ VOA သတင်းတောက်2ဆိုကိုမလောပေးပို့ထားတဲ့သတင်းဆောင်မကိုမက်ခွာညိုကပြောပြပေးမှာပါ
လူမျိုးမိသားစုကမွေးဖွားလာတာမဟုတ်တဲ့ကလေးတွေဟာအခုချိန်ထိအောင်လူမျိုးရေးနဲ့အသားအရောင်ရခွဲခြားဆက်ဆံခံရမှုတွေရှိနေဆဲဖြစ်တဲ့အကြောင်းတောင်အာဖရိကလူအခွင့်အရေးကော်မရှင်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါဆင်းရဲမွဲတေမှုထောင်ချောက်နဲ့လူမှုအတိုင်းဝိုင်းကဖယ်ကျဉ်ခံနေရတဲ့တောင်အာဖရိကကကလေးငယ်တွေလို့အမည်ပေးထားတဲ့ဒီအစီရင်ခံစာမှာလူမျိုးမဟုတ်တဲ့ကလေးတွေဟာပညာလည်းမတတ်ကြလုပ်ငန်းခွင်ဝင်နိုင်လောက်တဲ့ကျွမ်းကျင်တက်မြောက်မှုတွေလည်းမရှိအာဟာရချို့တဲ့နေကြသလိုအခြေခံလူမှုကျန်းမာရေးပညာရေးနေထိုင်ရေးဆိုင်ရာအစိုးရထောက်ပံ့ကြေးရဖို့အခွင့်အလမ်းတွေလည်းနှေးပါနေတဲ့အကြောင်းသူတေတီတွေကလွေ့လာတွေ့ရှိခဲ့တယ်လို့ဖော်ပြထားပါတယ်တောင်အာဖရိကနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှေးကွေးနေတာနဲ့အလုပ်လက်မဲ့နှုန်း25ရာခိုင်နှုန်းအထိကျရှည်နေတာတွေဟာကလေးတွေကိုဆင်းရဲတွင်တဲ့ကမတက်နိုင်အောင်စက်ပြီးပိတ်လောင်ထားသလိုဖြစ်နေတယ်လို့လည်းအဲ့ဒီအစီရင်ခံစာမှာပဲဖော်ပြထားပါတယ်လူ့ခွင့်ရေးကော်မရှင်ဥက္ကဋ္ဌလော်ရန့်စ်မော်ရှဝါနာကတောင်အာဖရိကအစိုးရအနေနဲ့ကလေးငယ်တွေရင်ဆိုင်နေရတဲ့ဆင်းရဲမွဲတေမှုကိုတိုက်ဖျက်ဖို့နိုင်ငံရဲ့အရေးမြစ်တွေကိုပိုးပြီးသုံးစွဲပေးဖို့လိုအပ်တယ်လို့ပြောပါတယ်
။ The dire consequences of poverty cannot be emphasized. They are vulnerable exposure to all forms of social
issues. လောက်ထိစနေတဲ့မျိုးကပြောပြစရာစကားတောင်ရှိပါဘူး။မှုရေးဆေးဝါးရာဇဝတ်မှုတွေနဲ့အနှံ့ကျင့်ခံရမှုတွေလိုလူမှုရေးအနေထားယုံတွေဟာတောင်အာဖရိကလိုနိုင်ငံမျိုးမှာဖြစ်လာတဲ့အခါအလွန်ရှင်းရခက်တဲ့ကိစ္စတွေပါ။
ဒီအစီရင်ခံစာထုတ်ဝေတဲ့အခမ်းအနားကိုလူမှုရေးဆိုင်ရာဖွံ့ဖြိုးရေးဝန်ကြီးဌာနအထူးချုပ်ဗေဇိန်ဒန်ကာကအစိုးရကိုစားတက်ရောက်ခဲ့ပါတယ်။သူကအရက်ဖက်လူအဖွဲ့အစည်းတွေနဲ့ကြဲကြဲပြန့်ပြန့်ပူးပေါင်းဆောင်ရွက်သွားမယ်အကြောင်းနဲ့ဆင်းရဲမွဲတေမှုလျှော့ချရေးမူဝါဒတွေကိုတိုးချဲ့ဆောင်ရွက်သွားမယ်လို့အဲ့ဒီအခမ်းအနားမှာဂရီဘေးပြောကြားသွားခဲ့ပါတယ်
။ We need complementary strategies. We need our social protection system to be improved.
Aside from the universalization of the child support,
ကျွန်တော်တို့အနေနဲ့နှစ်ဖက်အပြန်အလှန်ပူးပေါင်းဆောင်ရွက်နိုင်ကြမယ့်မဟာဗျူဟာတွေလိုအပ်ပါတယ်။ကျွန်တော်တို့ရဲ့လူမှုအတိုင်းအတာတိုးတက်မြင့်မားလာဖို့လူမှုဘဝတွေကိုအကာအကွယ်ပေးနိုင်တဲ့စနစ်တရလည်းလိုအပ်ပါတယ်။ဒါ့ပြင်လူမှုဖွံ့ဖြိုးတိုးတက်ရေးဝန်ကြီးကလည်းလွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကပဲတနိုင်ငံလုံးအတိုင်းအတာနဲ့ကလေးတွေကိုထောက်ပံ့ကြည့်ပေးနေတဲ့မူဝါဒထဲမှာအပိုထပ်ဆောင်ပြီးအစီအစဉ်အနေနဲ့အသက်23နှစ်အထိထောက်ပံ့ပေးသွားနိုင်ဖို့ပြင်ဆင်နေပါတယ်။
စီဘာရေးပညာရှင်တွေကတော့အစိုးရထောက်ပံ့ကြီးနဲ့ဖြည့်ရှင်တဲ့နီလန်ဟာငွေရေးကြေးရေးအရာ6-6လောက်ပေါ်ကိုရပ်တည်နိုင်တဲ့နီလန်ဘက်ကိုဥတီတာမဟုတ်ဘူးလို့ဝေဖန်နေပါတယ်။နောက်ပြီးဒီလိုချင်းကပ်မှုမျိုးဟာကလေးတွေကိုစင်ရဲတွင်းကနေလွတ်မြောက်စေဖို့အခြေခံကြတဲ့ပညာရေးအတွက်တကယ်အထောက်အကူမဖြစ်ဘူးလို့လည်းပြောနေကြတာပါ။ပါမောက်ခါဆေးဘန်စ်ဘန်ဒါဘက်ကကိတ်တောင်းမြို့စတယ်လန်ဘော့တက္ကသိုလ်ကပ
ါ Every child should readYou can't go beyond grade 4 and really
ကလေးတွေကောင်းကောင်းမွန်မွန်စာဖတ်နိုင်ကြဖို့လိုပါတယ်။တကယ်လို့ကလေးတွေဟာစာကောင်းကောင်းမှမဖတ်တတ်ဘူးဆိုရင်တော့အတန်းကျောင်းပညာရေးမှာ၄တန်းထက်ပိုပြီးတော့ကျောင်းတက်နိုင်မယ့်အခြေအနေမရှိပါဘူးလို့ပါမောက်ခဘန်ဒါဘတ်ကပြောသွားတာပါ။တောင်အာဖရိကနိုင်ငံရဲ့ပညာရေးစနစ်ဟာနိုင်ငံပေါင်း140ကျော်မှအောက်ဆုံးအဆင့်ကနေပြန်ရည်ရင်တတိယအဆင့်မှပဲရှိနေတဲ့အကြောင်းကမ္ဘာစီးပွားရေးဖိုရမ်ကသတ်မှတ်ထားပါတယ်။တင်ချာနဲ့တိတ်ပံဘာသာရက်တွေမှာတော့နောက်ဆုံးကပြန်ရည်တွေ့ရင်ဒုတိယနေရာမှာရှိပါတယ်တဲ့ဒါဟာစီးပွားရေးမဖွံ့ဖြိုးမှုအရေးချင်းပြည့်မီတဲ့ဆရာမလုံလောက်မှုနဲ့စီမံအုပ်ချုပ်ရေးညံ့ဖျင်းမှုတွေကြောင့်ဖြစ်တယ်လို့လည်းအဲ့ဒီအစီရင်ခံစာမှာဖော်ပြထားတာပါလူမှုရေးဆိုင်ရာတခြားနိုင်ငံခြားအထောက်ပံ့စီမံကိန်းတွေရဖို့အတွက်အစိုးရအနေနဲ့လူမှုအကျိုးပြုအသုံးစရိတ်တွေအထူးသဖြင့်ပညာရေးဆိုင်ရာစရိတ်ကိုအခုထပ်ပိုးပြီးတော့အကျိုးရှိရှိသုံးစွဲသွားဖို့လိုတဲ့အကြောင်းပါမောက်ခဘန်ဒါဘက်ကပြောပါလေရှင
်သွားရရှိမြခင်ဗျာကျွန်တော်တို့အစီအစဉ်တွေမကြာခင်မှာပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကြီးညာပေးသွားမှာပါခင်ဗျာ
အစ္စရေးဘက်ကလက်တုပ်ပြန်မှုလို့တန်တရားဖြစ်နေတဲ့အသက်ခံခဲ့ရတဲ့ပါလက်စတိုင်းလူငယ်ရဲ့စာပနာအခမ်းအနားပြီးမှာတော့ပါလက်စတိုင်းဆန္ဒပြသူတွေနဲ့အစ္စရေးရဲတွေကြားမှာထိတ်တဲရင်ဆိုင်မှုတွေအရှိဂျေရုဆလင်နဲ့တခြားမြို့တွေအထိပါပြန့်နှံ့ပြီးတော့ဒီကနေ့ဆက်လက်ဖြစ်ပွားနေပါတယ်။ဒေါသထွက်နေကြတဲ့ဆန္ဒပြဝဲတွေ၄ရက်မြောက်နေ့ဖြစ်တဲ့ဒီကနေ့မှာပါလက်စတိုင်းဆန္ဒပြသူတွေကအစ္စရေးရဲတွေကိုကြောက်ခဲတွေနဲ့ပစ်ပေါက်ခဲ့ကြပြီးရဲတွေကမျက်ရည်ပုံးတွေနောက်မူးပြီးတော့တွေ့ဝေစင်တိုင်းနဲ့လက်ပစ်ပုံးတွေသုံးပြီးတော့တိုက်ခိုက်ခဲ့ပါတယ်ရှင်။တခါအီရတ်ဝန်ကြီးချုပ်နိုရီအယ်မလီခီဟာသူနှုတ်ထွက်ပေးဖို့ဖိအားတွေတိုးလာနေတဲ့ကြားကပဲတတိယတက်တန်းအတွက်ဆက်ပြီးတော့လှုပ်ရှားသွားမယ်လို့ခိုင်မာပြောလိုက်ပါတယ်။ဝန်ကြီးချုပ်ယာရုအတွက်ကိုစလေလောင်းနေရာကိုကျွန်တော်ဘရော့မှာဆွလို့မှာမဟုတ်ပါဘူးလို့ပြောထားတဲ့ထုတ်ပြန်ချက်ကိုနိုင်ငံပိုင်ရုပ်မြင့်တန်ကြားကနေတောက်ကြနေမှာသတင်းကြေညာသူတူကဖတ်သွားခဲ့တာပါ။နိုင်ငံတော်နေရာတော်များများကိုသိမ်းယူထားတဲ့အစ္စလာမစ်စစ်သွေးကြွတွေကိုနှိမ်နှင်းနိုင်တဲ့အထိဝန်ကြီးချုပ်အဖြစ်ဆက်ပြီးတော့လှုပ်သွားမယ်လို့ပြောပါရရှင်။တခါအာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်အပြင်ဘက်မှာရပ်ထားတဲ့လောင်စာဆီကားတွေရာနဲ့ချီပြီးတော့မီရှိုတိုက်ခိုက်ခံခဲ့ရတယ်လို့ဆွေရတာဝန်ရှိသူတွေကပြောပါရတယ်။ဒီလောင်စာဆီကားတွေကိုသူတို့အဖွဲ့ကမီရှိုတိုက်ခိုက်တာလို့တာလီဘန်အဖွဲ့ကပြောပါရတယ်။အသေးပြောက်ရှိရှိဆိုတာကိုတော့ရဲကမပြောသေးပါဘူးရှင်။ယူကရိန်းနိုင်ငံရှေ့ပိုင်းကစလိုဗီးနီးယားမြို့ကိုစစ်တပ်ကတောက်ချနေမှာပြန်ပြီးတော့ထိန်းချုပ်လိုက်ပြီးဆိုတဲ့သတင်းတွေထွက်ခဲ့ပြီးတဲ့နောက်နိုင်ငံတော်အလံကိုမြို့ပေါ်မှာလွင့်ချူဖို့သမရပက်ထရိုပိုလိုရှန်ကိုကစစ်တပ်ကိုအမိန့်ပေးလိုက်ပါတယ်။ရုရှားကိုလိုလားတဲ့တိကျခွဲထွက်ရေးဝါဒီတွေအခိုင်အမာတက်ဆွဲထားတဲ့မြို့မှာတိုက်ပွဲတွေအပြင်းထန်ဖြစ်ပြီးတပုန်တွေမြို့ကနေထွက်ပြေးသွားခဲ့ပြီးတဲ့နောက်အစိုးရကထိန်းချုပ်လိုက်ပြီးလို့သမရယုံအင်တာနက်စာမျက်နှာမှာဒီကနေ့ဖော်ပြထားတာပါ။ဒီသတင်းတွေကတော့အခုအချိန်ထိအတိမဖြစ်သေးပါဘူးရှင်။
တရင်ချင်းချုပ်ကိုဒေါ်ခင်မြထွေးကကြီးညာပေးခဲ့တာပါခင်ဗျာဒီမနေ့အစီအစဉ်ထုတ်လို့ရေးမှုကတော့တိန်ကြီးတိုက်ဖြစ်ပြီးအင်ဂျင်နီယာကတော့ White Zinet ဖြစ်ပါတယ်ကျွန်တော်ကတော့အောင်ပါကျွန်တော်တို့ဒီညနေခင်းအစီအစဉ်တွေကိုတော့ line meter second kilohertz 1689 line meter 19 kilohertz 15965နဲ့ line meter 25 kilohertz 11965တို့ကနေထုတ်လွှင့်ခဲ့တာပါခင်ဗျာတော်တာရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.